ပြီးခဲ့တဲ့နှစ်စက်တင်ဘာနောက်ပိုင်းကစပြီးမြန်မာနိုင်ငံထဲမှာစစ်တပ်နဲ့ဆက်နွယ်နေတဲ့အတ္တမလုံအားခိုင်းစေမှုနဲ့ကလေးစစ်သားအုံဖြူမှုတွေအပေါ်မှာတိုင်ကြားမှုတွေဟာပိုးပြီးရှိလာတယ်။ဒီတိုင်ကြားမှုတွေကိုပိုးပြီးလက်ခံရရှိလာတယ်လို့ ILO ကအစိုးရခန်းစာအသစ်ထဲမှာဖော်ပြထားပါတယ်။အခုကျင်းပနေတဲ့ ILO အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာဒီအစိုးရခန်းစာကိုတင်ပြလိုက်တာဖြစ်ပါတယ်။ဒီအကြောင်းကိုကိုသားညွန့်ဦးကနေဆက်သွယ်မေးမြန်းထားတယ်ဆိုတော့တိတိကျကျတွေပြောပြပေးပါအောင်ရှင်
။ ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးကိုအခုမတ်လ6ရက်နေ့ကစပြီးတော့ကျင်းပနေပြီးတော့လာမယ့်ကြာသပတေးနေ့ကျရင်တော့မြန်မာနိုင်ငံကိစ္စတက်တက်အသေးစိတ်ကိုဆွေးနွေးကြဖို့ရှိနေပါတယ်။ဒီကြားထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့ ILO ကိုယ်စားလှယ်ဘက်ကအစည်းအဝေးနောက် ILO အလို့သမားတမကတွေဘက်ကအစည်းအဝေးတွေကိုတင်ပြဆွေးနွေးမှုတွေလည်းရှိနေတယ်လို့သိရပါတယ်။ ILO ကိုယ်စားလှယ်ဖွဲ့ရဲ့အစည်းအဝေးကိုအဓိကတင်ပြသူကတော့ILO ရဲ့အမှုဆောင်ညွှန်ကြားမှုတူဖြစ်တဲ့ Mr. Kerry Tapiola ဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ February လတုန်းက ILO ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့သူပါ
။ The report gives a summary of the way the supplementary understanding
ကိုစင်ကာကတော့မြန်မာဆူရနဲ့ ILO အကြားစမ်းသပ်ကာလဖြစ်ချုပ်ဆိုထားတဲ့ထက်စစ်နားလည်မှုစာချုပ်လောင်းအတိုင်းပြီးခဲ့တဲ့တစ်နှစ်အတွင်းမှာဘလောက်ထိအလုပ်ဖြစ်ခဲ့သလဲဆိုတာကိုအနှစ်ချုပ်ပြီးတော့ဖော်ပြထားတာပါ။ဒီတဲမှာအတင်းအဓမ္မလိုအပ်ခိုင်းစင်မှုအချို့နဲ့ပတ်သက်လို့တိုင်ကြားချက်တွေနောက်ပြီးတော့ဒီဖေဖော်ဝါရီလကုန်ပိုင်းကရန်ကုန်နဲ့နေပြည်တော်ကိုကျွန်တော်ဥဆောင်တဲ့ ILO ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြထားပါတယ်လို့ Mr. Kerry Tapiola ကရှင်းပြခဲ့တာပါအခုအုပ်ချုပ်ရေးအဖွဲ့အစည်းအဝေးကနေပြီးတော့ဒီအစီအစဉ်တွေကိုသုံးသပ်ဆွေးနွေးမယ်ဆိုတော့ဒီကနေပြီးတော့ဘယ်လိုမျိုးရလဒ်တွေများမျှော်လင့်ထားတယ်လို့မေးကြည့်ပါတယ
် I suppose that the governing body will give us instructions on how to
do it ဖွဲ့အစည်းအဝေးကနေပြီးတော့ဘာဆက်လုပ်ရမလဲဆိုတဲ့ညွှန်ကြားချက်ထုတ်ပြန်ပေးမယ့်အနေအထားရှိပါတယ်။ဒါပေမဲ့လည်းအစည်းအဝေးကအခုမှစရုံဆိုတော့ဘာရလက်ရမလဲဆိုတာကိုတော့မျှော်လင့်လို့မရသေးပါဘူးလို့သူကဖြေခဲ့တာပါ။အိုင်လိုအနေနဲ့မြန်မာနိုင်ငံကအတရားဓမ္မလိုအပ်ပေးခိုင်းစေမှုအမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာယာစုမှုတရားရုံးနဲ့ကုလသမဂ္ဂနိုင်ငံတကာခုံရုံးတို့ကိုလွှဲပြောင်းသွားမယ်ဆိုတဲ့အရင်သတင်းတွေလည်းကြားရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရောဘလောက်ထိထူးခြားမှုရှိသလဲလို့မေးကြည့်ပါတယ်။
That question hasn't come up recently. It is possible that this will be discussed.
ဒါ ਇਹ ပတ်သက်လို့မကြားသေးခင်ကမှ ILO အတွင်းမှာဆွေးနွေးပြောဆိုဖြစ်လာတာပါ။ဒီကိစ္စကိုလည်းအခုပြောဆိုဆွေးနွေးနိုင်ခြေရှိပါတယ်။ဒါပေမဲ့လည်းဒါနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုရှင်းရှင်းလင်းလင်းတင်ပြဆိုပြတာမျိုးတွေတော့မရှိသေးပါဘူးလို့ Mr. Kerry Tapiola ကရှင်းပြခဲ့တာပါ။အခု Mr. Kerry Tapiola တင်ပြတဲ့အစီအစဉ်သားထဲမှာတော့မြန်မာနိုင်ငံတွင်းအတရားဓမ္မလိုအပ်ပေးခန်းစင်မှုတွေဟာစိုးရိမ်စရာအခြေအနေမှာရှိနေတုံးပဲလို့ဖော်ပြပါရယ်။ပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းမှာတော့ဒီစစ်တပ်နဲ့ပတ်သက်တဲ့ကိစ္စတွေနောက်အသက်မပြည့်သူတွေကိုစစ်သားအဖြစ်နဲ့အတင်းအကျပ်စုဆောင်းတာတွေပို့ပြီးတော့များလာတယ်လို့လည်းရေးသားထားပါရယ်။ဒါအပြင်ပြီးခဲ့တဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးကနေပြီးတော့အခုအချိန်ထိဆိုလို့ရှိရင်နောက်ထပ်တိုင်ကြားမှုအသစ်20ခုထပ်ပြီးတော့ရရှိခဲ့တယ်လို့လည်းဖော်ပြပါရယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ FTUB မြန်မာနိုင်ငံလူ့သမားတမကများအဖွဲ့ချုပ်ကထူထူအတွင်းမှုဥမ္မောင်ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါရယ
်။ဒီအစီအစဉ်ကတော့ရေးနေတာမှာတော့ဒီလွဲမှာရှိတဲ့ရန်ကုန်မှာရှိတဲ့ရုံးကနေပြီးတော့တင်တဲ့အတွက်ကြောင့်ပေါ့ဒီအတိတကယ်မှကန်တဲ့ဖြစ်ဖြစ်တွေကိုတင်တယ်ဟာလို့တော့ကျွန်တော်ကတော့ပြောချင်ပါခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်ကတော့မြန်မာအစိုးရနဲ့ ILO နဲ့ချုပ်ဆိုထားတဲ့ထက်စစ်နားလည်မှုစာချုပ်လောအခုဆိုရင်တစ်နှစ်ပြည့်သွားပါပြီအဲ့တော့ဒီကိစ္စရောဘယ်လောက်ထိအောင်မြင်မှုရတယ်လို့ပြောနိုင်မလဲခင်ဗျာ
ဒီလိုအစင်ခံစားတဲ့မှာအတ္တမလိုအပ်ပေးမှုတွေများလာတယ်ပို့ပြီးတော့စိုးရိမ်တဲ့ခြေနေရှိတယ်ဆိုတာကိုတင်ပြနိုင်ခြင်းသည်ရန်ကုန်မှာရုံးရှိရနေကြောင်ဖြစ်တယ်ပေါ့နော်ဆိုအားကတော့ပြမှုတွေလုံးဝပါပြောက်သွားတာမဟုတ်ပြင်မဲ့စေကံကတင်နိုင်တယ်ဈာန်သကံကထားခြင်းကမှတ်နေသို့တော့လုံးဝအပြင်ရွေကျက်ဖြစ်တဲ့အားကတော့ပြမှုပါပြောက်လို့ခြင်းရတာမအောင်မြင်သေးဘူးချက်လက်ပြီးတွေးချက်ဖို့ဆိုလဲဆိုတာကိုကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုဒီအုပ်ချုပ်ရေးဖွဲ့အစည်းအဝေးကိုလာမယ့်ကြာသပတေးနေ့မှာကျင်းပမယ်လို့သိရပါတယ်အဲ့တော့နောက်ထပ် ILO အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူကင်တွယ်မှုတွေကဘလောက်အလားအလာအထိရှိလာနိုင်တယ်လို့ဥမ္မောင်းတို့ယူဆလဲခင်ဗျ
အလားအလာကလည်းကျွန်တော်တို့ဘလောက်ထိလိုချင်လဲလို့ပဲကျွန်တော်ဒီလိုမေးချင်ပါတယ်ဒီတွင်းမှာအတ္တမလောကပြိမှုတွေမရရှိတော့ပါဘူးရပ်ဖို့လို့ပြီးဆိုတော့ဒီတွင်းကပြောတဲ့ချိန်မှာအဲလောကရပ်မှာပါသို့တော့အခုပြည်သူတွေကတင်ပြနေတယ်ပို့ပြီးတော့များလာတယ်ဆိုရင်ကြာအချိန်နဲ့ရှိတယ်ဆိုတော့အဲလောကရပ်တော့မဟုတ်ပါဘူးသို့တော့အဲလောကဘလောက်ထိလုံးနိုင်လဲဆိုတဲ့ကိစ္စပေါ့ဒီပွဲပြိဆုံမှုတွေကိုလောက်ရမှာလားလုံးစင်ကျင်သလားအဓမ္မလောကပိမှုကိုပြောက်အောင်ဖိအားပေးပြီးလှုပ်ပါဆောင်နေသားတွေကိုပြည်သူကတောင်းဆိုမှသာလေ။အဲလိုကလည်းပြည်သူတောင်းဆိုတိုင်းလုပ်ရမှာဟုတ်။ဒါကြောင့်မလို့ကျွန်တော်ကတော့တင်ပြချင်တာကတော့ပြည်သူကဘလောက်ထိသွားစေချင်တကယ်ပါပြောက်စေချင်တာလား။ရုံရုံကြီးကြီးနဲ့လှုပ်ဖို့လိုတယ်။ရုံရုံကြီးကြီးတင်ပြမှသာလေ။ဒါပါပြောက်မယ်လို့ ILO ပေါ်မှာ event ဖြစ်ပဲနဲ့ကျွန်တော်ပြည်သူကဘယ်လောက်ထိလိုချင်လဲဆိုတာပေါ်မှာမူတည်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်နောက်တစ်ချက်မေးချင်တာမြန်မာစစ်စုအနေနဲ့ပတ်သက်တဲ့ကိစ္စပါ။အခုနောက်ပိုင်းမှာဆိုရင်မြန်မာစစ်စုအနေနဲ့ ILO အကြားမှာဒီနားလည်မှုစာကြုံလာတွေထွက်လာတယ်။နောက်စစ်စုအကူတိုင်းကလည်းအတရားတမလိုအပ်ပြီးခန်းစီတာတိုက်ဖြစ်ဖို့အတွက်ဥပဒေပြဋ္ဌာန်းတာတွေလုပ်လာတယ်ဆိုတော့ဒီစစ်စုအဘက်ကနောက်ပိုင်းမှာဒီအတရားတမလိုအပ်ပြီးခန်းစီမှုနဲ့ပတ်သက်လို့အပြုသဘောဆောင်လာတယ်ဒီဆောင်ရွက်မှုတွေကတိုးတက်လာတယ်လို့ပြောနိုင်လားခင်ဗျ။
ကျွန်တော်ကတော့မြင်တာကတော့ဒီဆရာဖီအားနေတော့အောင်သာလေအပေါ်ရန်လုတ်ပြနေခြင်းဖြစ်တယ်တကယ်အောက်ခြေမှာမဟုတ်သေးတဲ့သတင်းတွေတော့ကျွန်တော်ဆက်လက်ပြီးထုတ်ရမယ်ဆိုတော့ကျွန်တော်ဟိုမြင်နေပါတယ်ခင်ဗျာကျွန်တော်ဒီမှာနိုင်ငံလုံးမှာသမ္မတကဖွဲ့ချုပ်နေကြတော့1992ခုနှစ်တည်းကကျွန်တော်တို့တင်ပြလာခဲ့တာအဲ့ဒီအချိန်တော့နဝတ္တအားငြင်းခဲ့တယ်ကျွန်တော်တို့မဟုတ်မှန်တဲ့သတင်းတို့ပြောတယ်ဘက်ကင်းနဲ့ထောင်လောင်းမှာအာရလိုကနေပြီးတော့တင်ပြလာတာကိုပူပေါင်းလုံးဆောင်မယ်လို့ဆိုတဲ့လေတံပြောင်းလာတယ်။အခုဆိုရင်ကျွန်တော်ပူတွဲစာချုပ်တွေထုတ်လိုက်နေတာရှိတဲ့အတွက်ကြောင့်ကျွန်တော်တို့အမြင်ကတော့ဖိအားပေးခြင်းမှသာလေနဝတ္တကိုပြုမင်ပြောင်းမှုလုံးနိုင်တယ်ဖြစ်တယ်ဆိုတာကျွန်တော်လက်တွေ့တွေ့ထားပါတယ်
။ဟုတ်ကဲ့ဦးမောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခုလိုရှင်းပြပြီးတာ။မြန်မာနိုင်ငံတွင်းကအတရားတမလိုအပ်ပေးခန်းစင်မှုတွေပပျောက်အောင်တိုက်ဖြတ်သွားမယ်ဆိုတဲ့ကိစ္စကိုလူလူကြားမှာရှင်းလင်းလင်းအသိပေးပြီးတော့ကျူးလွန်မှုတွေမှာတာဝန်ရှိသူတွေကိုလည်းအရေးယူအပြစ်ပေးသွားဖို့ ILO ကပြီးခဲ့တဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးကနေပြီးတော့တောင်းဆိုခဲ့ပါတယ်။2008ခုနှစ်ဖေဖော်ဝါရီလထဲမှာတော့နှစ်ဖက်ထက်ဆင့်နားလည်မှုစာချုပ်လာဆိုတာကိုလက်မှတ်ရေးထိုးပြီးတော့အစမ်းကာလ12လအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။ဒီသဘောတူညီချက်အရရန်ကုန်မှာ ILO ရုံးခွဲနဲ့အရာရှိတရားခွင့်ပြုပြီးတော့နိုင်ငံတွင်းမှာအတရားတမလိုအပ်ပေးခန့်စစ်မှုတွေအပေါ်မှာတိုင်ကြားနိုင်တဲ့စနစ်နောက်တိုင်ကြားသူတွေကိုအာဏာပိုင်တွေဘက်ကအရေးမယူပါဘူးဆိုတာနဲ့ပတ်သက်လို့နားလည်မှုအချက်တွေပေါင်းခဲ့ပါတယ် ILO အစင်ကစားထဲမှာတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံတွင်းမှာလူလူအများသိရှိနားလည်အောင်မြန်မာလူဘာသာပြန်ထုတ်ဝေဖို့နဲ့ကြည်ကြဲပြတ်ပြတ်တည်ယဝင်ဖြန့်ချီဖို့လိုအပ်နေတယ်ဆိုတဲ့အချက်ကိုတော့ထောက်ပြခဲ့တာတွေ့ရပါတယ်ခင်ဗျာ